ကမောအခုလိုဗီဒီယိုလာပြီးပြဆိုမြန်မာပြန်ပြရတဲ့ကျေးဇူးများရတယ်ပါခင်ဗျာ
ကျေးဇူးပါဆရာ
ဟုတ်ကဲ့ဆိုတော့ကမောအောင်ရဲ့လို့ပြောလို့ရှိရင်ဒါကျွန်တော်တို့မျိုးဆက်ကတော့လူတိုင်းကကမောအောင်ကိုရင်းနေပြီးသားကမောအောင်ရဲ့အနုပညာဂီတတွေကိုသိပြီးသားလူတွေများတာပေါ့နော်အခုနောက်ပိုင်းလူငယ်တွေလည်းတနည်းအားတနည်းတစ်ပုံနဲ့သူတို့ဒါပြန်ဆိုတေးတွေကြောင်းပဲဖြစ်ဖြစ်ပေါ့သူတို့ကမောအောင်ရဲ့တရှင်တွေကိုရင်းနေနေကြတယ်ကမောအောင်ဆိုတာဘယ်သူဆိုတာသူတို့ကြီးကြီးပပသိကြမှာသိမှာပေါ့ဒါပေမဲ့ကမောအောင်တရှင်တွေကတောက်လျှောက်မြန်မာနိုင်ငံထဲမှာရှင်သန်နေခဲ့တယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာရှစ်လေးလုံးဆိုတဲ့ဒီဒီမိုကရေစီအရေးတော်ပေါ်ကြီးဖြစ်တဲ့အချိန်မှာကိုမောဟာမြန်မာနိုင်ငံမှာတကယ်ကိုရှမ်းရှမ်းတောင်အောင်မြင်တဲ့ဂီတပညာရှင်တူအနေနဲ့တည်ရှိခဲ့တယ်ဒါပေမဲ့အဲ့ဒါတွေကိုဘီမဆိုင်ပဲကိုမောဟဒီမိုကရေစီအရေးတော်ပေါ်ကြီးမှာပါခဲ့တယ်တောက်ခိုသွားခဲ့တယ်ဆိုတော့ကိုမောရဲ့ဒီမြန်မာနိုင်ငံကထွက်အဲ့ဒီလိုမျိုးထွက်ခွာသွားရတော့အောင်ပါရီအတော့ပြ
ပြပြန်ပြောရမယ်ဆိုရင်တော့ကျွန်တော်88ကျွန်တော်ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကြီးပေါ့အဲ့ဒီမှာကျွန်တော်ပါဝင်ခဲ့တဲ့ចောင်းသားတွေနဲ့ကျွန်တော်လည်းလိုချင်တယ်ပေါ့ဒီမိုကရေစီလူခွင့်ရေးဆိုတာကိုကျွန်တော်အဲ့ခါမှကြားဘူးတာ88မှာကြားဘူးတာပေါ့ဒါပေမဲ့မိတို့ဆိုစီကျွန်တော်တို့အဲ့ခက်ကကျွန်တော်တို့ဘဝကိုကျွန်တော်မပြောဘူးမပြောတဲ့အတွက်ကျွန်တော်တို့ဟိုပေါ့တခုခုအပြောင်းလဲအတွက်ကျွန်တော်တောင်းဆိုတာပါပဲဆိုတော့အဲ့ဒီမှာအပေါ်ပေါ်ဦးနေဝင်းယာလူကဆင်းသွားရတယ်နောက်ဦးစိန်လင်းတက်လာတယ်ဆင်းသွားရတယ်သမရဦးမောင်မောင်တက်လာတယ်ဆိုအဲ့လိုဟာတွေကနောက်ဆုံးကြတော့ကျွန်တော်ဘာနဲ့အဆုံးသတ်သွားလဲဆိုတော့ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာနဲ့အဆုံးသတ်သွားတယ်ပေါ့အပြင်ထွက်နိုင်ငံခြားနေဆက်ထွက်သွားဖြစ်တဲ့ကိစ္စကတော့ကျွန်တော်စဉ်းစားကြည့်တယ်ကျွန်တော်တို့ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီဆိုကြတဲ့ကတော့ကျွန်တော်တို့အုပ်ချုပ်ရေးအကုန်လုံးကစစ်တပ်အောက်ရောက်သွားမယ်နောက်ပြီးဆိုကျွန်တော်အနေနဲ့ဟိုပါပေါ့ကျွန်တော်အဲ့လိုဘုရားမှာကျွန်တော်မနေကျွန်တော်ဟိုကျွန်တော်နောက်ပြီးတော့ဟိုကျွန်တော်ဗမာပြည်မှာနေနေကျွန်တော်ဖမ်းခံရမှာပဲပေါင်းလို့ကျွန်တော်ကဟိုပွင့်ပွင့်လင်းလင်းပြောတတ်တယ်ကျွန်တော်တဲတိုးပြောတယ်ပေါ့ကျွန်တော်ဆိုအဲ့လိုဟာနဲ့ကကျွန်တော်တို့ဟိုပါပေါ့တနေ့မဟုတ်တနေ့ပေါ့ကျွန်တော်ဖြစ်မှာပဲကျွန်တော်စဉ်းစားတယ်ဟိုပါပေါ့အာနာသိန်းကြီး3ရက်မြောက်တဲ့နေ့ပါကျွန်တော်ဟိုပါပေါ့ကျွန်တော်ပြန်ပြန်လာလာစဉ်းစားပါလေစဉ်းစားပြီးနောက်ဆုံးကျွန်တော်ဆုံးဖြတ်တယ်ပေါ့ကျွန်တော်ထွက်တော့မှာပေါ့ကျွန်တော်မနေဘူးပေါ့ဆိုပြီးတော့ဒါအဲ့လုံးကတော့ကျွန်တော်တို့ထင်ခဲ့တာကဘာမှမကြဘူးပေါ့အဲဆိုထွက်သွားလိုက်တာအေးပေါ့ကျွန်တော်အခု28နှစ်ကြာမှကျွန်တော်ပြန်ရောက်လာတယ်ဆိုတော့မတရားမှုလက်တုံ့ပြန်မယ်ဆိုတဲ့ပုံစံမျိုးပေါ့ကျွန်တော်တို့ဒါမှမဟုတ်လက်နက်ကင် ABSDF လက်နက်ကင်ကဘာမှဘယ်သူမှမလုပ်ခဲ့ဘူးတဲ့
ကျောင်းသားတတ်မတော
်လက်နက်ကင်တတ်ဆိုတာ88မှာပေါ်ခဲ့တာပေါ့88နောက်ပိုင်းပေါ်ခဲ့တာပေါ့ဆိုတော့ပေါ့ကျွန်တော်ကဟိုပါကျွန်တော်ဟိုနေစားရောက်တော့လေကျွန်တော်ကိုယ့်ဟာကိုပေါ့ကိုအတွေ့အကြုံရကိုသိတယ်မကျွန်တော်ဟိုပါပေါ့အဲ့သူဘဝကိုကျွန်တော်မမြင်ပါဘူးပေါ့ပြောရမလို့ကျွန်တော်တဲ့ကျွန်တော်ကျွမ်းကျင်တဲ့အလုပ်လည်းမဟုတ်တော့ကျွန်တော်ဟိုပါပေါ့ကျွန်တော်တိုက်ချင်ခိုက်ချင်စိတ်ဟိုပါပေါ့စိတ်ဆိုးစိတ်ဆိုးတယ်လို့ပဲပြောရမှာစိတ်ဆိုးနေလို့သာကျွန်တော်တို့ဟိုပါကျွန်တော်အဲ့လောက်ထိဟိုပါပေါ့စစ်တိုက်ဖို့လို့ပါတော့ကြံခဲ့မှာတကယ်တမ်းစစ်တိုက်ပေါ့ဟိုပါပေါ့စစ်တိုက်ဖို့ကြုံလာတဲ့ခါကျတော့ကြောက်လို့တော့မဟုတ်ပါဘူးဒါပေမဲ့ဟိုဒီကိုခန္ဓာရုပ်ပိုင်းဆိုင်ရာတယ်မဟုတ်ဘူးစိတ်သက်ပိုင်းမှာလေကျွန်တော်တချို့ဟာတွေကကျွန်တော်လုံးဝမအပ်ဆက်တဲ့ဘဝမှာကျွန်တော်ညညတနက်တလက်ကဘေးချပြီးအဲ့ရတဲ့ဘဝကိုကျွန်တော်မပြောဘူးပေါ့မပြောဘူးဆိုတာကဒါတလက်ဦးဘေးမှာထားပြီးအိတ်တာကျွန်တော်တို့ကျွန်တော်အိတ်ခဲ့တဲ့ဘဝကို
တော်ထဲမှာဘယ်လောက်လောက်ကြာကြာနေခဲ့လိုက်လဲ
ကျွန်တော်အိတ်နယ်ဆက်တစ်ချောင်းမှာနေတာကစွစွပေါအောင်တော့ကျွန်တော်နော်ဝေးထွက်သွားတဲ့အထိပဲပေါ့နော
်နော်ဝေးကိုထွက်သွားတာဘယ်နှစ်ခုနေလဲ
ကျွန်တော်ကနော်ဝေးကို1993မှာကျွန်တော်နော်ဝေးဖေဖော်ဝါရီမှာကျွန်တော်နော်ဝေးကိုရောက်တာဆိုတော့ကျွန်တော်အဲ့တချင်းဘန်ကောက်မှာတချင်းသွင်းပြီးတော့ကျွန်တော်နေဆက်ပြန်တယ်မန္တန်ဘလော့ကိုပြန်တယ
်
ကျွန်တော်မန္တန်ဘလော့ပြန်တာ92မှာအ
ဲ
92မကြသေးဘူးမကြသေးဘူးနောက်အဲ့တုန်းကဟိုဟာကျွန်တော်90 91လောက်မှာကျွန်တော်ခွေပြီးတာ92အစမှာထွက်တာပါဒါပေမဲ့အဲ့တုန်းကဒေါအောင်ဆန်းစုကြည်ပြီးနိုဘယ်ဆုတွေပါလေရတဲ့အချိန်ဖြစ်သွားပြီဆိုအဲ့ဒီဒေါအောင်ဆန်းစုကြည်နိုဘယ်ဆုရပြီးတဲ့နောက်မှဒီ DVB Radio စထောင်မှုအတွက်သူတို့ဒီ NGO တွေကသူတို့ဟိုပေါ့ funding ဟိုပေါ့အစီအစဉ်စလာတယ်ဆိုတော့ကျွန်တော်အဲ့အချိန်မှာမန္တလေးရောက်နေတယ်ဆိုတော့အဲ့အချိန်မှာနော်ဝေးမှာသူတို့စလုပ်တယ်အဲ့ဒါမန္တလေးဒီဘက်မှာလုပ်မဲ့လူမရှိလို့ဆိုပြီးကျွန်တော်ဟိုပေါ့လူကြီးတွေကမေးတော့လုတ်ပေးနိုင်မလားဆိုကျွန်တော်ပြောတယ်ကျွန်တော်လုတ်ပေးမယ်ပေါ့
ဟုတ်တယ်နော်ကိုမောင်တို့စသွားဖြစ်တာနော်ဝေးကိုမြန်မာတွေပြမဆုံးရောက်သွားဖြစ်တဲ့ရည်ရချက်က DVB ထောင်မယ်အဲ့ဒီမှာသွားပြီးလုတ်ကြမယ်ဆိုပြီးတော့ရောက်သွားကြတာနော်
ဟုတ်တယ်ပထမဆုံးကတော့ကျွန်တော်တို့အဲ့ဒီအဲ့ပေါ့ကျွန်တော်အဲ့မှာဘန်နာပလောမှာကျွန်တော်6လလောက်လုတ်ပြီးတော့မှဟိုမှာ လူလုံးမဲ့လူလို့ကျွန်တော်နော်ဝေးကိုရောက်တယ်ဆိုတော့ကျွန်တော်စရောက်လုံးက၄ယောက်ပဲရှိတယ်ကျွန်တော်တို့ DPP မှာဆိုတော့အဲ့ဒီကနေမှကျွန်တော်2016မှာကျွန်တော်ပြန်လာတော့သမီးရဟိုသူဟိုပါပြီ high school university သွားဖို့သူကြောင်းတစ်နှစ်နားမယ်တဲ့သူဆိုတော့ကျွန်တော်စဉ်းစားတယ်ကျွန်တော်ဟိုပါဟိုမိသားစုလည်းကျွန်တော်တိုင်ပင်တယ်ကျွန်တော်ပြန်လာခြင်းနဲ့ပမာပြီကျွန်တော်တခုခုပေါ့ကျွန်တော်ဘာလို့ပြေးနိုင်မလဲပေါ့ဒီမှာ
ဆိုတော့အခုကိုမောင်ပြန်လာတာကပြောရမယ်ဆိုရင်တော့အပြီးပြန်လာတယ်လို့ဆိုလို့ရလား
ဆိုလို့ရပါလေ
ရှင်းရှင်းမတိုင်ခင်ကဟိုနိုင်ငံမြန်မာပြည်ထဲမှာရှိနေတော့နာမည်ကြီးခဲ့တာတစ်ပိုင်းပေါ့နော်ဆိုတော့ရှင်းရှင်းပြီးလို့တောက်ခုပြီးတဲ့နောက်ပိုင်းမှာလဲကိုမုံအောင်ထုတ်လိုက်တဲ့စောစောပြောတဲ့ဒီသွေးမုံတိုင်းအခွေပေါ့နော်အဲ့ဒီအခွေကြောင့်လဲကိုမုံအောင်အခုနောက်ပိုင်းလူတွေကခေါ်ကြတာဒါညဉ့်ညိုင်းတည်တန့်ရှင်ဆိုပြီးတော့ရှေ့ကတက်ပြီးခေါ်ကြတယ်လေအဲ့ဒီအခွေရဲ့အရှင်ကြောင့်ပေါ့နော်ဆိုတော့အဲ့ဒီညဉ့်ညိုင်းအဲ့ဒီသွေးမုံတိုင်းအခွေနဲ့ပတ်သက်ပြီးတော့ဟိုတချို့တချင်းတွေကတော့ဒီငကိုဗမာပြည်ထဲမှာရှိပြီးသားတချင်းတွေကိုစာသားပြောင်းပြီးတော့တန်စင်နဲ့ပြန်ဆိုတဲ့တချင်းတချို့လည်းပါတာတွေ့ရတာပေါ့။ဒါပေမဲ့ဟိုတချို့တချင်းတွေကလည်းအစ်စ်အဲ့ဒီအခွေအတွက်ရေးထားတာကျွန်တော်တို့တွေ့ရတယ်။ဒီတချင်းကိုဖြစ်လာအောင်ကကိုမွန်တယောက်တည်းစီဟိုပါပေါ့ဆိုလိုချင်တာကိုမွန်အောင်ဒီဟာကိုအခွေထုတ်ဖို့အတွက်ဘယ်လိုစဉ်းစားမိသွားတာလဲ။နောက်ပြီးတော့ဒီဟိုတချင်းကိုဖြစ်ဖို့အတွက်ကိုမွန်အောင်ဘယ်လောက်ကြိုးစားခဲ့ရလဲ။
ဒီအဘတချို့ရှင်းနေရတော့ဟုတ်တယ်ပေါ့ခုနပြောသလိုပဲဗမာပြည်ထဲမှာငကိုဝိရရှိနေပြီသားပေါ့နောက်ပြီးတော့ကျွန်တော်ကဒီပြည်ပောက်ထွက်သွားတာဒီနောက်တစ်ခုကလည်းကျွန်တော်ဒီသချင်းတွေကျွန်တော်အတူတူယူသွားခဲ့တယ်ကျွန်တော်ပေါ့ပါသွားတယ်နောက်ဒီသချင်းတွေကျွန်တော်ကဟိုးရင်ကလေးကလည်းလှုပ်ရှင်လာကျွန်တော်ကဒါပေမဲ့ဗမာပြည်ထဲမှာကျွန်တော်လှုပ်ခွင့်မရှိဘူးဆိုတော့ဥပမာအဲ့ဒီသချင်း series ရဲ့ခေါင်းစဉ်ကဟိုပါပေါ့ငင်းညာရေးတိုက်ပွဲဒါပေမဲ့ငင်းညာရေးတိုက်ပွဲသချင်းကကျွန်တော်80နှစ်အရာခွေထုတ်ကလေးကကျွန်တော်ဟိုပါပေါ့ဆိုချင်းရဲ့သချင်းအဲ့ဒီဒါပေမဲ့ဘလုံးမှမလွတ်နိုင်ဘူးအဲ့စာသားဆိုတော့ကျွန်တော်လည်းမပြင်ချင်ဘူးအမှန်တော့ကျွန်တော်ကိုနေဝင်းစီရကျွန်တော်ဝယ်ထားပြီးပြီသချင်းကဆိုတော့ဒါအဲ့ဒီသချင်းလိုမျိုးနောက်ပြီးတခြားသချင်းတွေပေါ့ကျွန်တော်ကျောင်းသားဘုရားမှာကျွန်တော်တို့အဆောင်ပေးပါတယ်တီးကြရင်လည်းကြားခဲ့ပြီးတယ်နိုင်ငံရေးသချင်းတွေရှိတယ်ဆိုအလိုဟာလေဒါပေမဲ့အဲ့ဒီသချင်းเนี่ยတကယ်ပြောရင်ပမာပြပြိသက်ကမကြဘူးမကြဘူးပေါ့ကျွန်တော်တက်ကသူဝင်းကျင်မှာကျွန်တော်တို့ဆိုကြတယ်အဲ့လိုဒီဂီတာဝိုင်းနဲ့အဲလမ်းဘေးဟိုဒီဝိုင်းလမ်းဘေးခုံနေမှာပဲလူသိရှင်ကြားဆိုလို့မရတဲ့သချင်းတွေပေါ့ဒါပေမဲ့လည်းဟိုပါကျွန်တော်ဘေးမှာရှိတဲ့လူတွေကလည်းကျွန်တော်ခင်ဗျားသချင်းဆိုပေါ့ကျွန်တော်သချင်းဆိုစိတ်ညားတယ်ဟိုဘေးမှာလည်းအဲ့ဒါနဲ့ကျွန်တော်သချင်းဆိုမှာကျွန်တော်ပြောကျွန်တော်မှာလည်းသချင်းတွေတချို့ရှိတယ်ပေါ့အဲ့မှာကျွန်တော်နေစားမှာဆုံတဲ့ဒီคุณนายเอวองสรว่าเย็นน้องจิ๋มไปနိုင်มาနေတယ်ဆုံးသွားပါပြီအခုတော့ तू तू နောက်ခါသချင်းသုံးနေဖို့ तू ယူလာတယ်ဒီကျွန်တော်ဧဇိုးတို့လို့အဲအဲ့ဒီတို့သချင်းနေနောက်အမောင်လွှမ်းနဲ့ကဘာယူတော့ကျွန်တော်တခါမှမကြဘူးဝေးသချင်းနေဆိုတော့အဲ့တော့လဲမှာရောက်တော့ तू ဆိုပြတယ်ကျွန်တော်အဲ့ညညဆိုကျွန်တော်ဂီတာတီးသချင်းဆိုပေါ့ဆိုတော့အဲ့လိုသချင်းနေကျွန်တော်စုပေါင်းပြီးတော့မှကျွန်တော်တခွေစားရှိတော့ကျွန်တော်အဲ့ဒါနဲ့တော့ကျွန်တော်ပိုက်ဆံမရှိဘူးကျွန်တော်တို့ဆိုတော့အဲ့ဒါနဲ့ခွေသွင်းမှုစဉ်းစားတော့ကျွန်တော်တို့ဒီဘတ်ဂျက်ထဲမှာလည်းပါတယ်ပါတယ်ဒါပြောကျွန်တော်တခါမှမသုံးနိုင်ရဘူးဆိုတော့ဒါပေမဲ့အဲ့နောက်ဆုံးတော့ကျွန်တော်အမေရိကန်မှာရောက်နေတဲ့ဒီဟိုကျွန်တော်တို့88ဘာမျိုးဆက်တွေပါပဲပုံက individual ပေါ့ပုဂ္ဂလိကကျွန်တော်ပထမမမတီးတာသူတို့လည်းအဲ့လိုပထမဒေါ်လာ1000ပို့ပေးတယ်အဲ့ဒီနောက် 1000 ထပ်ပို့ပေးပေါ့နိုင်တဲ့လောက်ပေါ့အဲ့ဒီကကျွန်တော်ဖြည်းဖြည်းချင်းစတာငင်းငင်းတိုက်ပွဲပေါ့အဲ့ဒီခွေကိုကျွန်တော်ထုတ်တာဒါပေမဲ့ဒီခွေအပြင်လူလူကြားမှာဘယ်လောက်တည်သွားတယ်ဘယ်လိုဟိုပေါ့လူတွေဟိုဘောဘလောက်နားထောင်ရတယ်လို့ပေါ့ကျွန်တော်မသိဘူးဒါပေမဲ့ဟိုငင်းငင်းဒေသရှင်တို့ဘာလို့ခေါ်တာတော့ဒါပြိသက်ခေါ်တာပေါ့ကျွန်တော်ကတော့အဲပေါ့ဟိုဒါပြိသက်ပေးတဲ့နာမည်ပေါ့ကျွန်တော်တို့ကတော့အဲ့ဒီငင်းငင်းတိုက်ပွဲလုပ်လိုက်ရတာကျွန်တော်ဝိုင်းခူကြပါတယ်လူတွေဟိုဘောအခက်ခဲတွေအများကြီးရှိတယ်ကျွန်တော်တို့ပထမဆုံးအခက်ခဲကကျွန်တော်ဘန်ကောက်မှာတစ်နှစ်သွားနေဆိုတော့ကျွန်တော်ဘာစာရွက်မှမရှိဘူးဘာမှမရှိဘူးစကားလည်းမတတ်ဘူးကျွန်တော်ဒါပေမဲ့ဒီလိုပဲဟိုပေါ့အဆင်ပြေသလိုနေခဲ့ရတာပဲပေါ့ဒါပေမဲ့အဲ့ကြားထဲမှာကျွန်တော်သချင်းရအောင်တွေ့တာကျွန်တော်တော့လွတ်မြောက်မှုတစ်ခုကကျွန်တော်သချင်းသွက် fitness studio ကျွန်တော်ဗားသချင်းနဲ့ဗားအမျိုးအစားလဲဘာမှမမေးဘူးဟိုကပေါ့အဲကျွန်တော်ထိုင်းနိုင်ငံမှာမေးလို့မရှိဘူးပေါ့
ကိုမောင်ကျွန်တော်တည်တဲ့လောက်ကတော့ထွက်သမျှအခွေတိုင်းကပေါက်တယ်လို့ရှိတာ哦ဆိုတော့အဲ့ဒီသချင်းခွေတွေရှိခဲ့တယ်နောက်အခုဒီကျွန်တော်တို့ပြောကြတဲ့ဒီငင်းငင်းတိုက်ပွဲအခွေပေါ့နော်ဒါအပြင်မှာအတွင်းနဲ့အခွေဆိုတော့အဲ့ဒီအခွေတွေကိုရောပြန်ထုတ်ဖို့လို့ဗားဆိုအခုနောက်ပိုင်းမှာဆိုတော့ကျွန်တော်အစားပိုင်းမှာပြောလို့ဆိုကိုမောင်ရဲ့တချင်းတွေကိုပြန်ဆိုကြတာလည်းအများကြီးရှိတာပေါ့ပြန်ဆိုပြီးတော့အခုမျိုးဆက်တဲ့လူငယ်တွေလည်းကိုမောင်တချင်းတွေအဲ့ဒီနေနဲ့တည်ကြတဲ့လူတွေလည်းအများကြီးပဲဆိုတော့ကိုမောင်အောင်အဲ့ဒီအရင်တော့အခုရီမာစတာပြန်လုပ်တာဖြစ်ဖြစ်ပေါ့နော်တင်းနည်းနည်းနဲ့ပြန်ထုတ်ဖို့ဒါမှမဟုတ်လဲ ကွန်ဘိုအနေနဲ့ဒီမှာလွေရင်းပုံစံမျိုးပြန်ထုတ်တာသူသဖြင့်တော့ကျွန်တော်အသိစီကျွန်တော်အဲ့ဒီညဉ့်ညိုင်းတိုက်ပွဲအခွေကဘာမှပြည်ထဲမှာဟိုတရားဝင်နှားထောင်ဝင်မရဘူးဆိုတဲ့အခါကျတော့တချို့လူတချို့ကတော့တည်နေကြပေမဲ့ကြည်ကြည်ပြန့်ပြန့်မတည်ဘူးဆိုတော့တိုက်စချင်းတွေကစနစ်ပဲစနစ်ကိုပဲပဲစနစ်ပဲရောက်ရောက်ခုချိန်ထိလည်းအကျုံးဝင်နေသေးတယ်လို့ကျွန်တော်ယူဆတာ哦အဲ့ထက်တချင်းရဲ့အတိတ်ပဲစာသားတွေရာဆိုအဲ့လိုမျိုးတွေကိုပြန်ထုတ်ဖို့အစီအစဉ်ရှိရလား
အဟောင်းတွေပြန်ထုတ်ဖို့လောလောဆယ်တော့ကျွန်တော်ဘာမှစီစဉ်တော့မရှိကျွန်တော်တို့ပြန်ရောက်ခြင်းတော့ပထမပွဲလားဒုတိယပွဲမှာထင်တယ်ကျွန်တော်တို့တချို့ဟာလေးတော့ copy လုပ်ပြီးဟိုနည်းနည်းပါးပါး copy တောင်မှ100 200လို့ပဲလုပ်ပြီးရောင်းတာရှိဒါပေမဲ့ကျွန်တော်တို့ဟိုပါဒီကျေကျေပြန့်ပြန့်ဖြန့်ချီဖို့လို့ပါလို့တော့ကျွန်တော်မစဉ်းစားထားဘူး။ဒါကျွန်တော်အတွေ့အကြုံအရဒီမှာဟိုပေါ့သူများတွေပြောတာလေကြားရတဲ့လောက်ကကျွန်တော်တို့ဒီခိုးကူးပေါ့ဟိုပေါ့ကျွန်တော်တင်တဲ့ producer တွေကဟိုတချင်းထုတ်ဖို့အစီအစဉ်မရှိဘူးပေါ့ဘလောက်ကောင်းတဲ့ဆိုတော့ပဲဖြစ်ဖြစ်ဘောင်းဆိုခိုးကူးကိုဘယ်သူမှမဖိုက်နိုင်ဘူးလေဘောင်းဘွားပေါ့ရှုံးမှာပဲ
။ကိုမောင်အခုပြန်ရောက်လာတာနည်းနည်းဝင်ကျင်နည်းနည်းတော့ရှိသွားပြီပေါ့နော်။ညောရပြန်ရောက်ပြီးတော့အနုပညာလုပ်ငန်းတွေလုပ်နေတယ်ဘလောက်ထိကြေကြေပြန့်ပြန့်လုပ်ဖို့ရှိသလဲနောက်ကိုကိုတိုင်ကိုပိုင်စီဒီအခွေတက်ကောထုတ်ဖို့ရည်ရွယ်ချက်ရှိလား
အရင်လားပဲကျွန်တော်အမျိုးသားဇာတ်ရုံမှာဆိုရဲဒါတတိယချိန်ပွဲအဲ့လိုမျိုးပွဲလေးတွေကျွန်တော်ဆိုဖြစ်တယ်နောက်ဒီအခမ်းအနားကြီးကြီးတွေမှာဒါမှမဟုတ်ဒင်နာပွဲလို့ပါလို့လို့အဲ့လို organize လုပ်တဲ့ပွဲတချို့တွေမှာကျွန်တော်ဆိုဖြစ်တယ်တချို့ဟာတွေကြတော့ကျွန်တော်ကအခုမှလိုက်ပြီးတော့အချိတ်ဆက်လေးတွေဟိုဝင်ဝင်ဟိုဟိုဘာဘာပတ်တနာဘောလက်တွဲလောက်ရမယ်လူမျိုးတွေပါအခုမှပြန်ဆရှာရတဲ့သဘောမျိုးဆိုတော့ကျွန်တော်တချို့ဟာတွေကကျွန်တော်ဘလောက်ထိလှမ်းမယ်ဘယ်လိုလုပ်မယ်ဆိုတော့ပြောရတာတော့နည်းနည်းခက်တယ်လောလောဆယ်ကြည့်ဘယ်သူမှမကန့်လန့်သေးဘူးမထုတ်ရဲကြဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဟိုမှကျေးဇူးအများကြီးတင်ပါတယ်